အမေရိကန်ပြည်ထောင်စုအတွင်းမှာတရားမဝင်လာရောက်နေထိုင်မှုနဲ့ဖမ်းဆီးပြန်ပို့ခံရတဲ့ကိုလံဘီယာနိုင်ငံသား130ကိုတင်ဆောင်လာတဲ့ကိုလံဘီယာလေတပ်ချက်လီဟာဒေသစံတော်ချိန်ဒီကနေ့ဇန်နဝါရီလ28ရက်နေ့အစောပိုင်းမှာပြန်လည်ဆင်းသက်လာဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုဆန်ဒီယေဂိုမြို့ကနေလာမဲ့ဒီလေယာဉ်အပြင်ဟူစတွန်နဲ့တခြားမြို့တွေကနေပြန်ပို့မဲ့သူ့ရဲ့နိုင်ငံသားတွေကိုစစ်လေယာဉ်နဲ့လာပြန်ပို့တယ်ဆိုရင်လက်မခံဘူးလို့ကိုလံဘီယာသမ္မတဂက်စပရိုပက်ထရိုကပြောဆိုခဲ့တာကြောင့်တနိုင်ငံကြားမှာတနင်္ဂနွေနေ့ကတင်းမာမှုဖြစ်ပွားခဲ့တာပါအဲ့ဒီနောက်မှာတော့အခုလိုမျိုးပြန်ပြီးတော့ပို့မဲ့အစီအစဉ်တွေအဆင်ပြေသွားပါတယ်လက်ထိတ်ခတ်ပြီးတော့သူ့နိုင်ငံသားတွေကိုစစ်လေရင်နဲ့ပြန်ပို့တဲ့အစီအစဉ်ကတော့မလေးစားရရောက်ပါတယ်လို့သမ္မတကပြောတာပါကိုလံဘီယာသမ္မတရဲ့ဒီလိုညှင်းဆိုမှုအပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကကိုလံဘီယာအပေါ်မှာအခွန်ကောက်ခံပြီးတော့ဒဏ်ခတ်အရေးယူမှုတွေလှုံ့ဆော်သွားမယ်ဆိုပြီးတော့ချင်းချောက်တော့မှကိုလံဘီယာသမ္မတဘက်ကအလျှော့ပေးလိုက်ပြီးတော့ပြန်ပို့မဲ့အစီအစဉ်ပြေလည်သွားခဲ့တာပါလက်ထိတ်မခတ်ထားတဲ့သူ့နိုင်ငံသားတွေကိုကိုလံဘီယာလေတပ်လေယာဉ်နဲ့တယ်ဆောင်ခေါ်ယူမယ်လို့သူကပြောပါတယ်ပြန်ပို့ခံရသူတွေအတွက်ဂုံသိက္ခာလို့နာမည်ပေးထားတဲ့ဒီအစီအစဉ်ဟာဘယ်နိုင်ငံကဖြစ်ဖြစ်သူတို့နိုင်ငံသားတွေကိုပြန်ပို့တဲ့အစီအစဉ်အလုံးကိုအကျုံးဝင်မှာဖြစ်တဲ့အကြောင်းကိုလံဘီယာသမ္မတကပြောပါတယ်အမေရိကန်သမ္မတဘက်ကတော့ရွေးကောက်ပွဲကာလတုန်းကသူပေးထားတဲ့ဂရုအတိုင်းတရားမဝင်လာရောက်နေထိုင်တဲ့သူတွေကိုအလေအမြန်လိုက်လံဖမ်းဆီးနေပါတယ်နောက်ပြီးတော့သူတို့နိုင်ငံအသီးသီးကိုပြန်ပို့နေတာမှာတော့အဲ့ဒီလိုပြန်ပို့တာကိုလက်မခံတဲ့နိုင်ငံတွေအပေါ်ချက်ချင်းဆိုသလိုအခွန်ချမှတ်ကောက်ခံတာအပြင်နောက်ဆက်တွဲစီးပွားရေးအရာထိခိုက်နစ်နာမှုတွေပါရင်ဆိုင်ရမယ်ဆိုပြီးတော့ချိန်ချောက်ပြောဆိုထားပါတယ်ရှင်